ရုရှားသမ္မတဗလာဒီမီယာပူတင်ဟာတရုတ်သမ္မတရှီကျင်းပင်နဲ့ဥစပက်ကမြို့မှာတွေ့ဆုံပြီးတော့ယူကရိန်းအရေးကိုဆွေးနွေးနေကြချိန်မှာပဲယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဒီနေ့ကြက်တပင်းနဲ့ယူကရိန်းကိုရောက်လာတဲ့ဥရောပကော်မရှင်အကြီးအကဲအဆူလာဗန်ဒလီယန်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာလက်ရှိစစ်ပွဲအောင်မြင်မှုရလာနေတဲ့ယူကရိန်းအတွက်အီးဥရောပသမဂ္ဂစီကနေစီးပွားရေးနဲ့အဖွဲ့ဝင်တွေအနီးကပ်ပူးပေါင်းမှုအပါအဝင်အကူအညီဆိုင်ရာတွေကိုဆွေးနွေးမှာဖြစ်ကြောင်းရောဘတ်ကော်မရှင်အကြီးအကဲကပြောကြားထားတာပါယူကရိန်းဟာဖေဗရူလာကုန်ပိုင်းရုရှားရဲ့ချူးကျော်တိုက်ခိုက်မှုခံရပြီးရဲ့အနေငယ်တွင်မှာပဲဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်နေလျှောက်ထားခဲ့တာဖြစ်ပါတယ်ဂျွန်လာတုန်းကတော့ EU ကယူကရိန်းကိုအဖွဲ့ဝင်ဖြစ်လက်ခံတဲ့အဖွဲ့ဝင်လောင်းဆင်းတဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်မနေ့ညပဲပြည်သူကိုပြောကြားတဲ့မင်ကွန်းမှာတော့ယူကရိန်းသမ္မတဇယ်လန်စကီကယူကရိန်းရဲ့ကာဖကီဖရစ်မြို့ကိုရုရှားကနေပက်ထင်းတက်မစဲဒုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကနေရေလောင်ကန်ကိုထိမှန်ခဲ့ကြောင်းနဲ့ဒါဟာတိမ့်နဲ့ချီတဲ့ဒေသခံတွေအားထားနေရတဲ့ရေလောင်ကန်ကိုဆေးရအကျိုးမရှိဘဲတိုက်ခိုက်တာလို့ပြောပါတယ်။ဒါအပြင်ယူကရိန်းအရှိမြောက်ဖက်ခါကီယက်ဒေသမှာရုရှားဘက်မှဒဏ်ပြန်ထိုးစစ်ဆင်မှုတွေကနေဒီဒေသတစ်ခုလုံးနှိပါးကိုပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။